ပါကပူပိုင်းမုံတိုင်းဒီနေ့ထိုင်းနိုင်ငံတောင်ပိုင်းကုန်းလင်းမင်းကိုဝင်ရောက်လာရမှာမိုးတိထန်စွာရွာသွန်းပြီးလေပြင်းတွေတက်ခတ်နေတယ်လို့ပင်လယ်ပြင်မှာလည်းလှိုင်းကြီးနေပါတယ်။နှစ်ပေါင်း30အတွင်းအဆိုးဆုံးဖြစ်မယ်လို့ခန့်မှန်းထားတဲ့မုံတိုင်းဟာဒေသစံတော်ချိန်မွန်လွဲ 12:45 မိနစ်မှာနှကောင်းစီသမရပြည်နယ်ကိုဝင်ရောက်လာတာဖြစ်တဲ့ကြောင်းလဲထိုင်းနိုင်ငံမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်။ထိုင်းပင်လယ်ကွေ့မှာမိုးတိထန်စွာရွာသွန်းနေတဲ့အတွက်အာဏာပိုင်တွေကဂရုတိမောပြည့်စွက်မှုတွေကိုရပ်ဆိုင်းလိုက်တယ်လို့မုံတိုင်းဟာထိုင်းနိုင်ငံတောင်ပိုင်းကနမေကျော်ပန်းဖြစ်ကန်းကြီးတွေစီဥတီရွေးရှာမယ်လို့ခံမှန်းထားတဲ့အတွက်ဒေသခံတွေနဲ့ခီးသွွားတွေကိုလည်းပေးလို့ရပြောင်းရွှေ့ပေးထားပါတယ်။ဒေသဆန်တို့ချင်းတောက်ချန်နေမုံလပိုင်း2နာရီကနေနောက်တစ်နေ့စနေနေ့မနေ့ပိုင်းအထိဒေသခံတွေနဲ့ခီးသွွားတွေအပြည့်မထွက်ကြဖို့လည်းတာဝန်ရှိသူတွေတိုက်တွန်းထားပါတယ်။ထိုင်းနိုင်ငံမှာ1989ခုနှစ်ကတက်ခတ်ခဲ့မှုတဲ့ဂေးတိုက်ဖုံးမှုနဲ့ကြောင့်လူပေါင်း400ကျော်တိစုံခဲ့ပြီးနောက်ပိုင်းဒီဒီချင်းဟာအဆိုးဆုံးဖြစ်မှာကိုလည်းစိုးရိမ်နေကြတာပါ။ထိုင်းနိုင်ငံတောင်ပိုင်းမှာပဲ1962ခုနှစ်မှာတုန်းကပူပိုင်းမုံတိုင်းတစ်ခုကြောင့်လူ900ကျော်သေဆုံးခဲ့မှုပါတယ်။ပပမုံတိုင်းဝင်ရောက်လာတဲ့ဒီနေ့မှာပဲနှကောင်းစစ်သမရပြည်နယ်မှာတစ်ပင်တွေဆောက်ဦးတွေပြိုလဲမှုတွေကြုံနေရပြီးအိမ်လုံးပေါ်ကိုတစ်ပင်လဲကျရာကအ ਨੇ စုံလူထုသေဆုံးတဲ့အကြောင်းလဲတာဝန်ရှိသူတွေကိုကူကပြီးရိုက်တာသတင်းတစ်ပုဒ်ကဖော်ပြထားပါတယ်။ပပမုံတိုင်းဟာမနက်ဖြန်မှာအားပြော့မယ်လို့ခန့်မှန်းထားပေမဲ့အိန္ဒိယမြန်မာနိုင်ငံကဒေသတော်တော်များများမှာမိုးဆက်လက်ရွာသွန်းနေကြောင်းလဲမြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညင်ချဲမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။ပင်လယ်ပြင်နဲ့ကမ်းရိုးတန်းဒေသတွေမှာတော့မိုးသက်လေပြင်းတွေနဲ့လှိုင်းကြီးနေတဲ့အကြောင်းလဲသတိပေးချက်ထုတ်ပြန်ထားပါတယ်။